အာနာရှင်အစိုးရအဆက်ဆက်အတိုက်ခံနိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုဖိနှိပ်တဲ့နေရာမှာလက်ကင်တုတ်တစ်ခုတစ်ဖွဲအသုံးပြုခဲ့တဲ့1950အရေးပေါ်စီမံမှုဥပဒေရုပ်သိမ်းဖို့အဆိုကိုပြည်သူ့လွှတ်တော်မှအတည်ပြုလိုက်ပါပြီ။တက်မတော်အရာရှိများနဲ့တန့်ခိုင်ရေးပါတီအမတွေကတော့နိုင်ငံတော်လုံခြုံရေးကိုထောက်ပြပြီးဒီဥပဒေကိုမရုပ်သိမ်းဖို့တင်ပြခဲ့တာတွေရှိပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်
။1950ပြည်နှစ်အရေးပေါ်စီမံမှုအဥပဒေကိုရုပ်သိမ်းပေးဖို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီကပြည်သူ့လွှတ်တော်ကိုပြီးခဲ့တဲ့ဒီလအစောပိုင်းကတင်သွင်းခဲ့တာပါ။ဒီရုပ်သိမ်းတဲ့ဥပဒေချမ်းအပေါ်မှာဥပဒေချမ်းကော်မတီဝင်အများစုကတော့ရုပ်သိမ်းဖို့သဘောတူခဲ့ပေမယ့်အချို့သောဥပဒေချမ်းကော်မတီဝင်တွေကတော့ဥပဒေတစ်ခုလုံးကိုမရုပ်သိမ်းသင့်ကြောင်းသဘောထားတွေပေးခဲ့ကြပါတယ်။တမရော်ရာရှိတွေနဲ့ကြံ့ခိုင်ရေးပါတီအမတ်များကတော့နိုင်ငံတော်လုံခြုံရေးလိုအပ်ချက်ကိုထောက်ပြပြီးဒီဥပဒေကိုမယုံသိမ့်ဖို့နဲ့ဥပဒေတစ်ခုလုံးကိုပယ်မဲ့အစားခင့်နဲ့အညီပြင်ဆင်ဖို့တင်ပြခဲ့တာတွေရှိခဲ့ပါတယ်။ဒီကနေ့ပြည်သူ့လွှတ်တော်မှာဒီဥပဒေကိုယုံသိမ့်ဖို့ဆွေးနွေးခဲ့တာမှာတော့တမရော်သားကိုယ်စားလှယ်တဦးဖြစ်တဲ့ဗိုလ်မှူးကြီးအောင်မြင့်ကဒီဥပဒေကိုစိတ်ခံစားမှုတသက်နဲ့ယုံသိမ့်ဖို့မလုပ်သင့်ကြောင်းနိုင်ငံတော်လုံခြုံရေးနဲ့နိုင်ငံတော်လုံခြုံရေးအတွက်လှုပ်ဆောင်ပေးနေသူတွေအတွက်ဒီဥပဒေဟာမရှိမဖြစ်ရှိနေသင့်တယ်လို့သူကအခုလိုပြောဆိုခဲ့ပါတယ်
။နိုင်ငံတော်အတွင်းအကြမ်းဖက်ပြုလုပ်ရန်ကြိုတင်ကြရချက်များနဲ့ဥပဒေပြည်ထောင်စုများကိုကြိုတင်တားဆီးနိုင်မှသာနိုင်ငံတော်နဲ့နိုင်ငံသားများရဲ့လုံခြုံမှုကိုအပြည့်အဝအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။လုံခြုံမှုရှိစေဖို့လည်းတရားဥပဒေစိုးမိုးရေးကိုအထောက်အကူပြုစေဖို့ကြားနားထားတဲ့ရေးပေါ်စီမံမှုအဥပဒေဟာလက်ရှိအချိန်ဒီမှာလည်းကျင့်သုံးဆောင်ရွက်ရန်လိုအပ်တဲ့ကဲ့သို့နောင်နှင်းလည်းပဲဆက်လက်တည်ရှိနေရမယ်ဥပဒေတရားဖြစ်ကြောင်းဆွေးနွေးတင်ပြလိုပါဒီဥပဒေကိုရုပ်သိမ်းခဲ့မယ်ဆိုရင်အကြမ်းဖက်မှုဖြစ်စဉ်များကိုဖန်တီးပြီးပြည်သူလူထုအပေါ်ချင်းကြောက်အန္တရာယ်ပြုရန်ကြံရည်နေသူများကိုထိထိရရဟန်တားနိုင်မယ်ဥပဒေမရှိတော့ပဲအဲ့ဒီအာဏာချက်ပေါ်ခွင့်ကောင်းယူပြီးဥပဒေမဲ့ကျူးလွန်မှုများဆင်ဆဲပြတ်ဖြစ်ပေါ်လာနိုင်ပါတယ
်ပြီးခဲ့တဲ့ပထမအကြိမ်လွှတ်တော်တက်တန်းအတွင်း2012ခုနှစ်ကတကြိမ်2015ခုနှစ်ကတကြိမ်အဲ့ဒီဥပဒေကိုရုပ်သိမ်းဖို့အစိုးတင်သွင်းခဲ့ပေမယ့်မဲခွဲဆုံးဖြတ်ရမှာရှုံနေခဲ့ကြပါတယ်။ဒီဥပဒေရုပ်သိမ်းလိုက်တဲ့အတွက်နိုင်ငံတော်လုံခြုံရေးပိုင်းပေါ်မှာဘာအနေချက်မှရှိလာမှာမဟုတ်ဘူးလို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဝင်ဥက္ကဋ္ဌဦးထွန်းထွန်းဟိန်ကအခုလိုတင်ပြခဲ့ပါတယ
်။အရေးပေါ်စီမံမှုအဲ့ဥပဒေကိုရုပ်သိမ်းလိုက်ပါကလည်းပြည်မှုကျူးလွန်လူများကိုမျှတာတော့ဥပဒေပြဋ္ဌာန်းချက်များပါသည့်အခြားဥပဒေများဖြင့်အရေးယူနိုင်သည်သာဖြစ်ပါသည်နိုင်ငံတွင်အရေးပေါ်အခြေအနေများပေါ်ပေါက်လာပါကလည်းမြည်တို့မြည်ပုံစီမံဆောင်ရွက်ရမည်ကို2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအခန်း17တွင်အရေးပေါ်ကာလဆိုင်ရာပြဋ္ဌာန်းချက်၌အသေးစိတ်တိကျစွာရေးသားပြဋ္ဌာန်းထားပြီးဖြစ်ပါသည်
ဒီဥပဒေကိုပြီးခဲ့တဲ့ပထမအကြိမ်ပြည်သူ့လွှတ်တော်မှာရုပ်သိမ်းဖို့ကြိုးစားခဲ့တဲ့အမျိုးသားဒီမိုကရေစီပါတီတဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ဦးသိန်းညွန့်ကတော့ရုပ်သိမ်းနိုင်လိုက်တဲ့အပေါ်သူကအခုလိုမှတ်ချက်ပြုခဲ့ပါတယ
်။မင်းများဆိုတာနိုင်ငံရေးစီးပွားရေးကိုဒါလူလူဒိဗတ်ကိုဖွင့်ပြီးတော့ဆန်းတဲ့ပုံမှာဖြစ်တယ်။အဲဒီတိုင်းပဲကျွန်တော်လည်းရဲ့နိုင်ငံရေးမှုတွေမှာမင်းများနဲ့ဆန်းအောင်ပြေးရတယ်လို့မားစာနဲ့မဟာတာလီဦးဝင်းစင်ကိုသာဆောင်ရမှာနောက်ဆုံးပြရရဲ့စစ်တာဆိုရဲဘာမမှန်ဘူးဖြစ်တဲ့နော်ဟိုဟာရေးသားခြင်းလို့ပါလို့ဆိုတဲ့ပုံမှတ်ကြည့်ဒါအင်မတန်ကြီးဘူးကသာပြီးဖွင့်ထုတ်ရတဲ့ပုံမှတ်ပေါ့အရေးပေါ်ကာလဥပဒေကိုပြုတ်သိမ့်ပြီလေဒါဒီနေ့နော်နိုင်ငံတော်ပုံကမှုလို့ဒါဒီတဲ့ပုံမှတ်ဆိုနောက်ကနလွယ်မှာစွာသတိရတာမှုလို့ကိုအရေးယူနိုင်တဲ့နော်ဥပဒေပြဋ္ဌာန်းချက်ကြီးဟာရန်ကုန်ကြီးမှာလည်းရှိတယ်။ဟောဒါကြောင့်ဥပဒေကြီးပဋ္ဌာန်းအောင်1950ကြီးရေးပေါ်စီမံမှုဥပဒေကိုအရင်ဆုံးကျွန်တော်ရုပ်သိမ်းမှုအစုတင်လက
်အရေးပေါ်စီမံချက်ဥပဒေကိုရုပ်သိမ်းဖို့တင်သွင်းခဲ့တဲ့အခုဥပဒေချမ်းကိုအမျိုးသားလွှတ်တော်မှဆက်လက်ဆွေးနွေးရအောင်ပါပါ။ဒီဥပဒေဟာအရင်အစိုးရအဆက်ဆက်ကနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုအများဆုံးဖမ်းဆီးအရေးယူခဲ့တဲ့ပုံမှန်၅ညအဖြစ်နာမည်ကြီးခဲ့တဲ့ဥပဒေတစ်ခုလည်းဖြစ်ပါတယ်။ဒီဥပဒေဟာအစိုးရကသူ့ဟာသူအကာအကွယ်ယူပြီးအများပြည်သူကိုဒုက္ခပေးနိုင်တဲ့ဥပဒေတစ်ခုဖြစ်တယ်လို့နိုင်ငံရေးသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါတယ်ရှင်။